ဖုကက်ပီနယ်ကတကဘာလုံးကလာတဲ့ယင်းနှိမ့်မြုံနံသူတွေနဲ့ကဘာလက်ခီးသွားတွေအများဆုံးလာနေတဲ့ပီနယ်ဖြစ်တာကြောင့်ကိုဗစ်ကပ်ရောဂါကင်းစင်ဆုံးဖြစ်မကြာခင်ပုံမှန်အတိုင်းပြန်ပြီးတော့လည်ပတ်နိုင်ဖို့အတွက်ပီနယ်ထဲမှာရှိတဲ့ထိုင်းပြည်သူတွေသာမကနိုင်ငံခြားသားတွေအတွက်ပါကာကွယ်ဆေးတွေထိုးပေးနေပါတယ်ဆိုပြီးပြောသွားပါတယ်။ဖုကက်ကဟိုတယ်နဲ့ခီးသွားလုပ်ငန်းစားတောက်ဆိုင်လုပ်ငန်းတွေမှာမြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေအများဆုံးအလုပ်လုပ်ကြနေကြတာပါ။ချင်းရိုင်မှာဆိုရင်လည်းဈေးရောင်းဝယ်လုပ်ငန်းလုပ်နေကြတဲ့မြန်မာနိုင်ငံသားတွေများပါတယ်။ဖူးခက်မှာအလုပ်လုပ်ကြနေကြတဲ့မြန်မာနိုင်ငံသားတွေကိုဗစ်ကာကွယ်ဆေးထိုးကြတဲ့အခြေအနေကိုတော့ထိုင်းတောင်ပိုင်းမှာအခြေစိုက်တဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရဲ့တာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်။
ဖူးကက်မှာကတော့မနေ့ရက်တည်းကကျွန်တော်တို့အစပြီးတော့ထိုးပေးနေပြီ။အဲသူတို့နေရာတွေကတော့အမျိုးမျိုးပေါ့။အဲဒီဖူးကက်မှာသူတို့အားလုံးပေါင်းဒီရှစ်ကြောင်းလုံးသမားတွေအတွက်အဲလာပြီးတော့ဖေတို့နေရာတွေပေါ့လေ။အာနောက်ပြီးတော့အခုဆိုလို့ရှိရင်ထောင်နဲ့ချီတဲ့ဟိုဖေတို့ခံမဲ့လူတွေကိုစီစဉ်ပြီးတော့အဲဒီမှာလုပ်ပေးနေ။အဓိကလုပ်ပေးတာကတော့အဒီအားရှိတဲ့ကျန်းမာရေးဌာနအပါအဝင်ပေါ့။ဒါကကျန်းမာရေးဌာနအပါအဝင်အဲဒီစေနာဝန်ထမ်းမြန်မာကျွန်တော်တို့ကျွန်တော်တို့တမားရတဲ့အရဆိုလို့ရှိရင်ဟိုမှာအဖွဲ့ကြီးတွေဟိုလူလူအခြေယူအဖွဲ့ကြီးတွေပုံစံတွေရှိရလေ
ဖူးခက်ဟာပင်လယ်ကမ်းခြေမြို့ဖြစ်တာကြောင့်ကဘာလက်ခီးသွားတွေလဲပတ်နိုင်ဖို့ဇူလိုင်လကစပြီးပြန်ဖွင့်ဖို့ထိုင်းဆိုရကပြင်ဆင်နေပါတယ်ဒါကြောင့်အခုလိုမျိုးကာကွယ်ဆေးထိုးတဲ့အစီအစဉ်ကိုထိုင်းဆိုရကလှုပ်ဆောင်နေတာဖြစ်ပါတယ်ဆိုပြီးဦးမင်းဦးကပြောပါတယ
်ကျွန်တော်တို့ဒီကတော့ဖူးခက်တခုပဲကျွန်တော်တို့ဖန်ခါဆိုလည်းမပါသေးကျွန်တော်တို့ဖန်ခါဆိုရင်ကျွန်တော်တို့ကဒီ9ရက်နေ့မှဒီကျွန်တော်တို့တက်ကွပါမြို့နယ်မှာရှိတဲ့ခေအော်သားပေါ့ကြည့်ရအောင်သူကြီးပါအာနေကြတဲ့လူတွေကိုစင်ရင်သွင်းဖို့စပြီးတော့လုပ်ပါခဏနာပိုင်းတော့ကျွန်တော်တို့ချိန်မှာတော့ဖြစ်မယ်ဒါပေမဲ့ဒီစင်ရင်သွင်းတဲ့ဟာကိုတော့ကျွန်တော်တို့ FD ကနေပြီးတော့အာဟိုနေမီကန်ကျန်းမာရေးဌာနဝန်ထမ်းတွေနဲ့အတူပူးပေါင်းပြီးတော့ဒီအလုပ်သမားတွေလာပြီးစင်ရင်သွင်းအောင်လုပ်လေအဲ့ဒါမျိုးဝိုင်းလုပ်ပေးဖို့ကျွန်တော်တို့စီစဉ်ထားတယ
်ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်မြို့မှာတော့မြန်မာအပါအဝင်နိုင်ငံခြားသားလူသမားတွေကိုလည်းအိန္ဒိယနိုင်ငံကမှာယူတဲ့ကိုဗစ်ကာကွယ်ဆေးထိုးပေးနေပြီဖြစ်ကြောင်းနယ်မြေကျန်းမာရေးဌာနရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ထိုင်းနိုင်ငံကနိုင်ငံခြားသားလူသမားတွေအနေနဲ့လူမှုဖူလုံရေးကျန်းမာရေးအာမခံချက်လုပ်ထားတဲ့တပ်တွေကစာရွက်စာတမ်းနေနဲ့အတူအလုပ်ရှင်ကိုယ်တိုင်စည်ရင်းပေးပြီးကာကွယ်ဆေးထိုးနိုင်ပါတယ်ဂျွန်လ3ရက်နေ့တနေ့တည်းဖူးခက်တစ်ခုတည်းမှာပဲနိုင်ငံသားတလို့တမ4000ကျော်ထိုးပေးခဲ့ပြီးဖြစ်ကြောင်းဖူးခက်မြို့နယ်အတွင်းတရားဝင်မှတ်ပုံတင်ထားကြတဲ့နိုင်ငံသားတလို့တမ28000ကျော်လုံးကိုကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့လည်းထိုင်းနိုင်ငံပိုင်းတွေကပြောကြားထားပါတယ်။နိုင်ငံသားသားအလာများတဲ့ပြည်နယ်တချို့မှာကိုဗစ်ကာကွယ်ဆေးထိုးမှုစတင်နေပြီမဲ့တခြားနေရာတွေမှာတော့ကြဲကြဲပြန့်ပြန့်မလုပ်ရသေးပါဘူး။ဂျွန်လ4ရက်နေ့ထိထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ38,200နီးပါးတိတ်ဆုံးသူ1,189ယောက်ရှိတယ်ဆိုပြီးထိုင်းအစိုးရကထုတ်ပြန်ထားပါတယ်နေ့စဉ်အတည်ပြုလူနာကလည်း1000ကျော်ရှိနေစေဖြစ်တာမို့ဂျွန်လ4ရက်နေ့မှာပဲ2600ကျော်ရှိနေပါတယ်ရှင်